ကိုမြရင်တို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တွေနဲ့ဒီနေ့ NCCT ခေါင်းဆောင်တွေနဲ့တွေ့ဆုံကြရလို့သိရလို့ပါအထူးကပါတယ်များဆွေးနွေးကြတာတွေရှိပါလဲရှင
်အထူးကလည်းအခု NCCC ကမလက်ချန်ဆိုလို့ရှိရင် UPWC နဲ့ကျွန်တော် NPC မှာဆွေးနွေးတော့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီမဆွေးနွေးခင်မှာဒီဖြစ်နေတဲ့အခြေအနေတွေနဲ့ဆွေးနွေးမှုအခြေအနေတွေကိုပြန်သုံးသပ်တယ်ကျွန်တော်တို့လည်းအပြန်အလှန်အမြင်ဖလှယ်တယ်ကျွန်တော်တို့ကလည်းဖြစ်နိုင်တဲ့မြတ် Nationwide Ceasefire Accord တနင်္ဂနွေဆိုင်အကြိတ်ခရဆေးဆက်ထုတ်ထုတ်နိုင်မှုအရေးကြီးတဲ့ပတ်သက်ပြီးကျွန်တော်တို့လည်းကြံ့ညံ့ပေးပြီးတော့မှပြန်အလှန်ဆွေးနွေးဖြစ်တဲ့သဘောပါလေ
။အစိုးရနဲ့အခု NCCT တို့အခုလက်ရှိလှုပ်ဆောင်နေတဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲရှင်
။အခုအချိန်ဒီမှာတော့ဘာလို့ပြောပါ့ဗျာအစိုးရဘက်ကပြီးခဲ့တဲ့ NCCT နဲ့ရွှေလေးဝဲမှာပဲအစိုးရဘက်ကနေပြီးတော့မှ Federal ပြည်ထောင်စုကိုလက်ခံတယ်ဆိုတဲ့အခြေအနေအလေးထားအရေးအမွေပြောကြားလာတာကိုကျွန်တော်တို့တွေ့ပါတယ် Federal စနစ်ကိုအခြေခံတော့ပြည်ထောင်စုဆိုတဲ့ဟာကိုတုံးလာတယ်ဗျာသမလားအစအဲ့ဒါပါလေတော့တိုးတက်လာတဲ့လက္ခဏာတွေလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်အခုဆက်ဆွေးနွေးမယ့်အချက်တွေမှာလည်းကွာဟာချက်တွေကြီးကြီးမားမားရှိနိုင်မယ်လို့ကျွန်တော်မထင်ဘူးဗျအဲ့တော့အခြေအနေတရတော့တိုးတက်လာမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကဒီနေ့တည့်တဲ့အချိန်မှာသမရအနေပြီးတော့မှအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးလေးနဲ့ပတ်သက်ပြီးတော့မှပေးပို့တဲ့သုံးဖွဲ့လွှာထဲမှာပြစ်ခတ်ရစေးရေးလုပ်မယ်ပြီးွားလို့ရှိရင် political framework နိုင်ငံရေးမူပေါင်းစုကိုဆွဲမယ်ပြီးလို့ရှိရင်ကျေပြက်တဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားမယ်ဆိုတဲ့ဟာကိုလည်းပေါ်ပြလာတာကိုတွေ့ရပါတယ်အဲ့ဒီအတွက်ကြောင့်မလို့တိုးတက်တဲ့အခြေအနေတော့ရှိတယ်လို့ကျွန်တော်ရေပူရအားဖြင့်တုံ့တပ်ပါလေ
ကြ။ဟုတ်ကဲ့တိုင်းရင်းသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အခုပြောနေတာတွေရှိပါတယ်တိုင်းရင်းသားတွေဘက်ကလည်းဒီတိုင်းရင်းသားခွင့်အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ
။တိုင်းရင်းသားတွေပြောဆိုတောင်းဆိုနေတာတရားပါလေ။မျှတပါလေ။ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60ကျော်ခံစားခဲ့ရတဲ့ခံစားမှုတွေပေါ်မှာသူတို့စဉ်းစားခဲ့တာတွေဖြစ်တယ်လို့နိုင်ငံရေးကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွေ့အကြုံတွေကျွန်တော်တို့မှာရှိလို့တိုင်းရင်းသားတွေမှာလည်းကျွန်တော်တို့ထက်ပိုပြီးတော့မှလက်နိုင်ငံတော်လိုင်းချက်တန်းလာတဲ့အတွေ့အကြုံတွေသူတို့စီမှာလည်းအများကြီးရှိပါတယ်အခုပဲရှိပါတယ်ကျွန်တော်တို့လောမကြီးဖို့နဲ့စုံဆိုင်မနေဘူးအဆွန်ထွက်နှစ်ပါးတရားကိုရှောင်ပြီးတော့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကျေပန်းနိုင်ကိုရောက်မှာပါ
ဟုတ်ကဲ့ပြစ်ခတ်ရစဲပြီးနောက်မှာဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုပါတီတွေအဖွဲ့အစည်းတွေကနေပြီးတော့ဆွေးနွေးကြတာတွေအခုရှိပါတယ်ဒီနိုင်ငံရေးမူပေါင်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတယ်လည်းရှိပါတယ်ဆိုတော့ကိုတို့88မျိုးဆက်အဖွဲ့အနေနဲ့ရောဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်သွားဖို့စီစဉ်တာမျိုးတွေရောရှိပါလဲရှင
်ကျွန်တော်တို့88မျိုးဆက်လို့ပြောမယ်ဆိုလို့ရှိရင်တော့88ငြိမ်းချမ်းတဲ့ဖွဲ့လူဖွဲ့စည်းတစ်ဖွဲ့လည်းကျွန်တော်တို့ပြောလို့တော့ဘယ်လိုလောက်ဘူးလို့ထင်ပါတယ်ကျွန်တော်တို့ညနာကပြီးခဲ့တဲ့ငွေထုတ်ကနေပြီးတော့ပြန်လန်းပြလိုက်တဲ့ policy 3ချက်ရှိပါတယ်ဒီမိုကရက်တစ်ဖက်ရဲ့ပြည်ထောင်စုဥတည်မယ်2000ဖွဲ့စည်းအုပ်ချုပ်မှုခြေခံဥပဒေပြင်ပြတာမှမဟုတ်လို့ရှိရင်အစ်စ်တန်ရေးဆွဲမယ်တနင်္ဂနွေဆိုင်ရာမျိုးသားပြည်နယ်တည်မြဲရေးညီလာခံကြီးကိုကျွန်တော်တို့ခေါ်ယူချင်ပါပါမယ်အဲ့တော့ဒီမူကိုဆက်လက်ပြီးတော့အကောင့်ထဲပို့ပြီးသွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့အပြစ်ခတ်ရစဲစာချုပ်ဆုတ်ဆိုနိုင်ဖို့အတွက်ကနှစ်ဖက်လုံးတရားမျှတဲ့နှစ်ဖက်လုံးအတွက်အခွင့်အလမ်းတွေရှိတဲ့အစိုးရနဲ့တိုင်းရင်းသားလက်နက်အဖွဲ့စည်းနှစ်ဖက်လုံးပေါ်မှာဝင်းဝင်းပဲဖြစ်စေခြင်းနဲ့တရားမျှတတဲ့ဟာလို့ဖြစ်စေခြင်းနဲ့အခုအဲ့ဒီကိစ္စကိုပဲပထမအဖြစ်နေလဲကျွန်တော်တို့နှစ်ဖက်စလုံးကိုကျွန်တော်တို့တိုက်တိုက်တွန်းတွန်းနဲ့အတံပေးညှိနှိုင်းပြီးတော့ကျွန်တော်တို့ကဲတဲ့ဝင်ဝင်ပြောဆိုပါဝင်ပတ်သက်နေပါလေဒါပြီးမှသာလေနိုင်ငံရေးမူပေါင်းကိစ္စကိုကျွန်တော်တို့ကပြင်ဆင်ထားတာရှိပါတယ်အဲ့ဒါတွေကိုအဲ့ဒီပြီးတဲ့အချိန်ခါကျမှပဲကျွန်တော်တို့ပြောမှာဖြစ်ပါတယ်အဓိကကတော့ Democratic Federal ပြည်ထောင်စုကိုဘယ်လိုတည်ဆောက်မလဲဆိုတာကိုဒီလိုကျွန်တော်ဝိုင်းဝန်းအဖြေရှာမှာပါ
ဟုတ်ကဲ့အခုလက်ရှိမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်ကဘာတွေအဓိကလိုအပ်မလဲရှင်ဘာတွေလှုပ်ဆောင်ဖို့အဓိကကြမလဲရှင
်ဒီကလုံးတွေအတိတ်ပဲကိုကိုလွယ်လွယ်သိရှိနားလည်ဖို့ရှင်းလင်းပွင့်လင်းမြင်တာတဲ့အခြေအနေမျိုးတွေဖန်တီးပြီးတော့လိုမယ်လို့မြင်ပါတယ်ငြိမ်းချမ်းရေးဖြစ်စဉ်ဒီတိုင်းရင်းသားတွေဓာတ်လူညီမအခွင့်အရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအမခံတဲ့ Democratic Federal ပြည်ထောင်စုကိုတည်ဆောက်ဖို့ဥတီမှသာလေငြိမ်းချမ်းဖြစ်စဉ်စမှာဖြစ်ပါတယ်ဒါအပြစ်ခတ်ရစဲရည်ဒီငញ្ញိုင်းဖြစ်စေစနိုင်ဖို့အတွက်တကဝပဲဖြစ်ပါတယ်ပြစ်ခတ်ရစဲလိုက်တာနဲ့မြန်မာပြည်ဒီလိုငញ្ញမ်းသွားပြီးငញ្ញမ်းရေးတော့ရပြီဆိုတဲ့ဟာမျိုးကျွန်တော်တို့ကြွေးကြော်လို့မရသေးပါဘူးတကယ်ကိုတိုင်းရင်းသားတွေရဲ့ဒေသတွေမှာတိုင်းရင်းသားတွေကိုယ်တိုင်ကိုကိုကိုဒီမှာကိုဖန်တီးနိုင်တဲ့ဖယ်ရပီတောင်စုကိုကျွန်တော်တို့တိဆောက်မယ်ဘလို့တိဆောက်ကြမလဲပြည်တော်စုမပြိုကွဲရေးဆိုတဲ့အခြေခံမှုကနေပြီးတော့ပြည်တော်စုကိုချစ်ချစ်လေးလေးဖြစ်အောင်ဖယ်ရပီတောင်စုတိဆောက်မယ်ဆိုပြီးတော့မှကျွန်တော်ဆွေးနွေးမှုကြီးစပြီဆိုလို့ရှိရင်တော့ဒါငြင်းငြင်းဖြစ်စဉ်ခီးစပါပြီအဲ့ဒီခီးဟာတော်တော်ကိုကျွန်တော်တို့အလွန်တရာနူးညံ့သိမ့်ဝင်ပြီးတော့အလွန်တရာကြီးမားတဲ့စိန်ခေါ်မှုကြီးတစ်ခုလည်းဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျဟုတ်ပါ